ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဗိုဒူးနေအုပ်စုဘီပွဲစဉ်မှာလက်ရှိချန်ပီယံစပိန်အသင်းဟာချီလီအသင်းကို2-6မရှိနဲ့ရှုံးပြီးအုပ်စုအဆင့်ကနေပဲပြိုင်ပွဲကနေထွက်သွားရပါပြီ။အောင်ပွဲရတဲ့ချီလီပရိသတ်တွေဆန်ဒီယေဂိုမြို့မှာတညလုံးအောင်ပွဲခံပျော်ရွှင်ခဲ့ကြပေမဲ့စပိန်ပရိသတ်တွေအတွက်ကတော့အရှက်တကွဲဖြစ်ရတာအပါအဝင်စိတ်ခံစားမှုမျိုးစုံဖြစ်ခဲ့ကြပါတယ်။တချို့ကကမ္ဘာချန်ပီယံကမ္ဘာအကောင်းဆုံးဖြစ်ခဲ့တဲ့သူတို့ရဲ့နိုင်ငံအသင်းရှုံးပွဲဇက်တိုက်ကြုံပြီးပြိုင်ပွဲကနေတောင်ထွက်ခဲ့ရတဲ့အပေါ်ရှက်စရာဖြစ်မြင်ကြပါတယ်။တချို့ကတော့လည်းအခုပွဲမှာအုပ်စုအဆင့်ကနေထွက်ခွာရပေမဲ့ဥရောပချန်ပီယံ2ကြိမ်ဖြစ်ခဲ့မှုတာကမ္ဘာဖလားချန်ပီယံဖြစ်ခဲ့မှုတာတွေနဲ့ပြန်ချေကြပါတယ်။စပိန်အသင်းဟာပထမပွဲမှာနယ်သာလန်အသင်းကို 5-2 ဒုတိယပွဲမှာချီလီကို 2-6 မရှိနဲ့ဇက်တိုက်အရေးနှိမ်သွားခဲ့တာဖြစ်ပါတယ်။ဘော်ဒူးနေကပဲကစားခဲ့တဲ့အခြားပွဲတွေမှာတော့အုပ်စုဘီကပဲနယ်သာလန်ကဩစတြေးလျကို 3-2 နဲ့နိုင်ပြီးဒုတိယအဆင့်တက်ဖို့တေချာသွားပြီးတော့အုပ်စုအေကခရိုအေးရှားအသင်းကကင်မရွန်အသင်းကို 4-6 မရှိနဲ့နိုင်သွားခဲ့တဲ့အတွက်ခရိုအေးရှားအနေနဲ့အုပ်စုအဆင့်ကနေတက်ဖို့မျှော်လင့်ချက်ရှိသွားပါပြီ။ကြာတာဘရင်းနေပွဲစဉ်တွေမှာတော့ကိုလံဘီယာနဲ့အိုင်ဗရီကိုးစ်ဥရုဂွေးနဲ့အင်္ဂလန်ဂျပန်နဲ့ဂရီတို့အသီးသီးရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။